ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေဟာအဖွဲ့နှစ်ဖွဲ့ခွဲပြီးတော့ဘူးဒီတောင်မောင်နှောဒေသဘက်ကိုတစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတစ်ဖွဲ့သွားရောက်ပြီးကွင်းစင်လေ့လာနေတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်က VOA ကိုအတည်ပြုပြောဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားတဲ့ကော်မရှင်အဖွဲ့ဝင်တွေကတော့ဒီကနေ့မှဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါရယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ပြပေးထားပါရယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်အရင်းနယ်ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့အတွက်အဖွဲ့နှစ်ဖွဲ့ခွဲပြီးဗူဒီတောင်မောင်တော်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကဒုက္ခသည်စခန်းတွေကိုအခုရက်ပိုင်းအတွင်းတွားရောက်ကွင်းစင်လည်လာနေတာပါရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်အကြမ်းဖက်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရောမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုပါအဖွဲ့ခွဲပြီးတွေ့ဆုံမေးမြန်းမှုတွေလုပ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကအခုလိုရှင်းပြပါတယ
်။အစဉ်ခံစားမှာပါတဲ့ချက်တွေပေါ့လေ။ဘလောက်တိုင်းတာပြီးမှန်ချမှုရှိတယ်လဲဆိုတာကိုဒါကစွမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ကြီးအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ပြီးတော့မှငကိုတော့ကလူခွင့်ရေးအဖွဲ့အနေနဲ့စစ်ဆေးရတဲ့နေရာလေးတွေပေါ့။နောက်အဲ့ဒီပုံကိုယ်လေးပေါ့အဲ့ဒါလေးကိုပြန်ပြီးတော့ငင်းညာလာလေးဆုံလာလာလေးဟိုလုပ်တဲ့အစီအစဉ်တစ်ခုပေါ့တစ်ဖက်ကအဲ့ဒီလုပ်တယ်လို့တစ်ဖက်ကလည်းတချို့ပြန်ဝင်လာကြတဲ့လူတွေဟိုလည်းပဲဆက်မှန်ပြီးတော့ဟိုလိုက်တဲ့စိတ်တုံငင်းညာနေတဲ့အဖွဲ့လေးရှိပါတယ်အဲ့တော့ဟိုမောင်းတော်ဒေသစုံစမ်းရေးကော်မရှင်နေနဲ့နှစ်ဖက်ခွဲပြီးတော့လုပ်လုပ်နေတယ်ဆိုတဲ့သဘောပါပဲကျွန်တော်ပြည်ရတော့ကတော့ဟိုဘက်ချမ်းသွားတာတော့ကျားအောင်ထွန်းတက်တို့ကျားဦးထွန်းတက်တို့ဥဆောင်ပြီးတော့သွားတယ်လို့ကျွန်တော်သိရပါတယ်ဒီဘက်ကတော့ဦးအောင်နိုင်တို့ပဲဥဆောင်တယ်လို့ကျွန်တော်သိရပါတယ
်ကော်မရှင်အနေနဲ့သရုပ်ထအချိန်မြောက်ကွင်းစင်စစ်ဆေးတာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆက်ဆွဲချက်တွေကိုအပြေရှားဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်အခုတစ်ခေါက်ကော်မရှင်ရဲ့ကွင်းစင်းလေးလာမှုကတဆင်းကုလသမဂ္ဂရဲ့ဆွဆွဲချက်တွေခိုင်လုံမှုရှိမရှိသိနိုင်မယ်လို့ဦးအောင်ကြည်ကပြောပါတယ်
။ဒီအစဉ်ခံစားချက်မှာပါတဲ့အချက်အလက်တွေဟာဘယ်လောက်ထိခိုင်မာမှုရှိတယ်လဲ။အကြေကြာမှုရှိတယ်လဲပေါ့နော်။ဟိုများသောအားဖြင့်ကျွန်တော်တို့ယူဆတာကတော့တော်တော်များများအထက်ကားထားတဲ့အနေအထားမျိုးဖြစ်တယ်။ဖြစ်သေးတဲ့လူတွေကလည်းဒီကနောက်ဆုံးချိန်တွေကိုဒီဘက်ချမ်းကိုသူတို့ကမရောက်ကြသေးဘူး။အနောက်နေနေချိန်တွေလည်းသူတို့ကမသိကြဘူးဆိုတော့အဲ့ဒီဟိုထွက်ခွာသွားတဲ့လူကြီးပြောပြများစကားအားလုံးကိုပဲအမှန်လို့ရှင်းပြီးတော့မတန်းတင်လာတယ်ဖြစ်နိုင်ပါပဲ။ဒါကြောင့်မလို့အခုသွားပြီးတော့ကျွန်တော်တို့ဆီကနေနေတဲ့ပုံကိုရတော့ဒီဘက်ကဒီဝါတွေရောနေမီဒေသအစီအစဉ်တွေရောဒီဘက်ကဖြစ်ချင်းအကြောင်းများတွေရောအကုန်လုံးအသေးစိတ်အသိရှိခဲ့ပြီးပြီ။ဘုံဘုံငယ်ငယ်နဲ့ဒီဘက်ကသတင်းချက်လက်တွေကိုနေနေတာရဲ့ပြီးပြီဆိုတော့ဘုံမှာပြန်ပြီးတော့နေတဲ့အခါမှာအဲ့တော့ကတော့သူကလေးလူတွေကိုတွေးကြည့်တယ်တွေးမယ်မတွေးကြလားမတွေးဘူးပေါ့လေဒါပေမဲ့တွေးကြည့်ဖြစ်စီမတွေးကြည့်ဖြစ်စီသူတို့ရဲ့နိစ္စတဲ့ပုံကိုယ်တွေကိုပြန်လာပြီးတော့မြင်မြင်များအဖြစ်ဒီကိုယ်တော့သက်သက်ချက်တွေဟာဘယ်လောက်ထိမှန်ကန်မှုလဲဟိုတရင်ချက်လက်အဖြစ်ခိုင်မာမှုရှိသလားဆိုတာလေးတွေပါစမ်းသပ်နိုင်လို့ညွှန်ရင်းပါတယ
်ကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တယ်လို့နောက်ရက်တွေမှာလည်းဒုက္ခသည်စခန်းတချို့ကိုထပ်သွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာတော့ဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်အချက်30ပါတဲ့ကြားပြတ်အစည်းအခမ်းစာတစ်စောင်ကိုပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်ရင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးနိုင်ငံသားစစ်ဆေးရေးစနစ်တွေကိုပြန်လည်ပြင်ဆင်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအစိုးရအနေနဲ့လည်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအပေါ်ကြိုဆိုသလိုကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်မဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပဲအစိုးရအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်မဲ့အချိန်ကိုရက်အကန့်အသတ်မရှိတိုးမြင့်ပေးထားတာလည်းဖြစ်ပါတယ်ရှင်။